ပတ်သက်ရှင်များရှင်အကြံဖက်ပူတိုက်ချက်ရေးစစ်နယ်ပတ်သက်လို့အမေရိကန်နိုင်ငံတော်တရားရုံးချုပ်ကတမရဘုရှ်အစိုးရအတွေ့တရားဥပဒေအရအဟံတာဖြစ်စီမဲ့ဆုံးဖြတ်ချက်တရက်ကိုမနေ့ကချမှတ်လိုက်ပါတယ်ကျွန်ပါနိုင်ငံကွာဒါနာမိုပင်လေအော်မာရှိရဲ့အမေရိကန်ရေးသားစခန်းမှာဖန်ဆီးထားတဲ့မတင်ငါဘွယ်ရအကြံဖက်တမရီကိုစစ်ခုံရုံးဖွဲ့စစ်ဆေးဖို့အမိန့်ပေးတာဟာတမရဘုရှ်အနေနဲ့သူ့ ကျွန်တော်တို့ရဲ့ကန့်ကွက်မယ့်ငါမယ်ထောက်ခံမယ့်တုံးမယ့်နဲ့နိုင်ငံတော်တရားရုံးချုပ်ကကွမ်တာနာမိုပင်လယ်အော်ရှိအမေရိကန်ဂျင်းစကန်မှာအကြမ်းဖက်သမားတွေလို့မတင်ကြရသူတွေကိုရုံးတင်စစ်ဆေးဖို့စစ်ခုံရုံးဖွဲ့ဖို့သမ္မတဘုရှ်အစိုးရရဲ့အစီအစဉ်ကိုပယ်ချလိုက်ပါတယ်။ကန့်ကွက်တဲ့တရားသူကြီးအများစုဘက်ကကိုစားပြုပြီးသဘောထားအမြင်ကိုရေးသားသူတရားသူကြီးဂျွန်ပေါ်စတီဗင်စ်ကသ ဟမ်တန်ရဲ့ရှင်းနေတွေပဲဖြစ်ပါတယ်ဟမ်တန်ဟာအိုဆာမာဘင်လာဒင်ရဲ့ကာမောင်းသမားဖြစ်ခဲ့ပူတဲ့အပြင်တက်တော်ဆောင်လဲလုပ်ခဲ့ပူပါတယ်သူကပူပေါင်းကြံစီမှုနဲ့စစ်ကုံရုံးတင်ခံရဖို့ရှိပါတယ်ဟမ်တန်ရဲ့ရှင်းနေတွေနဲ့တဦးဖြစ်သူဝါရှင်တန်မှာရှိတဲ့ဂျော့ချ်တောင်းတက်ကတိုဦးဘရေအကြောင်းကပမောက္ခနီးလ်ကပ်ဂျီယိုကနိုင်ငံတော်တရားရုံးချုပ်ပြင်ပမှာပြောကြားခဲ more so than previous presidents.
သမရဟာအရင်သမရတွေထက်ကျော်လွန်ပြီးတော့အုပ်ချုပ်ရေးအာဏာပေါင်းကိုကျော်ပြီးလောက်ကင်ခဲ့တဲ့ဖြစ်ရပါပဲ။ဒီကနေ့ချမှတ်လိုက်တဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဟာဒီခြေအနေတွေကိုသတိပေးရရောက်ပါတယ်လို့ပမော့ခကတိယကနေပြောသွားခဲ့တာ
ပါ။နိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အင်ဂျူရောမှာဂျပန်ဝန်ကြီးချုပ်ကိုအီဇူမီနဲ့တင်းစာရှင်းလင်းပွဲမှာသမရဘုတ်ကမဆိုင်မတော်ပဲအခုလိုတုံ့ပြန်ပြောကြားလိုက်ပါတယ်
။ Anyway, we will seriously look at the findings obviously. And one thing I'm not going to do though is I'm not going to jeopardize the safety of the American people.
ဒီတွေ့ရှိချက်ကိုကျွန်တော်တို့ကလေးလေးနက်နက်လေ့လာအောင်မှဖြစ်ပါတယ်။ American နိုင်ငံသားတွေရဲ့လုံခြုံရေးတွေကိုထိခိုက်စေမဲ့ဘယ်ကိစ္စကိုမဆိုကျွန်တော်မလုပ်နိုင်ပါဘူး။စံပတ်သမားတွေနဲ့စစ်ပွဲဆင်နေနေရတာဖြစ်တဲ့အပြင်ဒီလူတွေကိုစစ်မြေပြင်ပေါ်ကနေဖမ်းဆီးမိခဲ့တာဖြစ်တယ်လို့ကျွန်တော်နားလည်ထားပါတယ်။ကျွန်တော်အနေနဲ့ American နိုင်ငံသားတွေကိုကာကွယ်စောင့်ရှောက်မှာဖြစ်တယ်လို့ချိန်ထဲမှာပဲတရားရုံးချုပ်ရဲ့တွေ့ရှိချက်ကိုလိုက်နာသွားမှာဖြစ်ပါတယ်လို့သမရဘုတ်ကနေပြောသွားခဲ့တာပါ။
ကြာသပတေးနေ့ကနိုင်ငံတော်တရားရုံးချုပ်အနေနဲ့စစ်ခုံရုံးဖွဲ့စစ်ဆေးမှုအကြောင်းကိုသာတိကျလေ့လာခဲ့ပြီးဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်။ဂွမ်ဒနာမိုမှာလက်ရှိဖမ်းဆီးထားတဲ့အကျဉ်းသားပေါင်း450ခန့်ကိုသမရဘုတ်အစိုးရအနေနဲ့ဖမ်းဆီးထားပိုင်ခွင့်ရှိသလားအဲ့ဒီအကျဉ်းစခန်းကိုဆက်ထားတင်သလားဆိုတဲ့မေးခွန်းတွေကိုတော့ထက်သွင်းစဉ်းစားခြင်းမပြုခဲ့ကြပါဘူး။ဒါပေမဲ့အကျဉ်းသားတွေရဲ့ရှင်နေတွေနဲ့ဂွမ်ဒနာမိုအကျဉ်းစခန်းကိုကာလကြာရှည်ဝေဖန်ပစ်တင်ခဲ့ကြသူတွေကတော့နိုင်ငံတော်တရားရုံးချုပ်ရဲ့အခုဆုံးဖြတ်ချက်ကိုသဘောကျခဲ့ကြပါတယ်။ Deborah Polstein ဟာ Human Rights Watch အဖွဲ့ကဖြစ်ပါတယ်
။ This is a real victory for the rule of law and a clear assertion of the Supreme Court's own continuing role.
ယောက်ဟီစုမိုးရေးတွေဒါဟာအောင်ပွဲတရပါပဲ။အကြံပေးမှုတိုက်ဖျက်ရေးစစ်မှာသမရကပါဝင်နေတဲ့အခန်းကဏ္ဍကိုနိုင်ငံတော်တရားရုံးချုပ်ကိုယ်တိုင်ကဆဲပြီးစောင့်ကြည့်နေတယ်ဆိုတာကိုအထင်ရှားပြတ်တာတဲ့အရေးယူဆောင်ရွက်မှုပါပဲလို့ Miss Polstein ကပြောသွားတာဖြစ်ပါတယ်
။မကြသေးမီကပဲသမရဘုတ်ကိုယ်တိုင်ကလည်းအနေအချင်းမလာတဲ့ကျန်းဖက်သမားတွေကိုတခြားဖမ်းဆီးထားနိုင်မဲ့နီးလန်းကိုရှာဖွေတွေ့နိုင်ရင်အဲ့ဒီကျင်းစခန်းကိုပိတ်ပစ်လိုတဲ့ဆန္ဒရှိတယ်လို့ပြောခဲ့ပါတယ်။ကျန်းဖက်မှုတိုက်ချက်ရေးစစ်ပွဲရဲ့အစိတ်ပိုင်းတစ်ခုအဖြစ်စစ်မြေပြင်ကနေဖမ်းဆီးရမိတဲ့သူတွေကိုတရားဥပဒေအရအရေးယူဖို့သမရဘုတ်အစိုးရရဲ့ကြိုးပမ်းမှုအပေါ်ကြာသပတေးနေ့ကနိုင်ငံတော်တရားရုံးချုပ်ကနေချမှတ်လိုက်တဲ့ဆုံးဖြတ်ချက်ဟာဒုတိယအကြိမ်မြောက်ကန့်ကွက်ချက်လည်းဖြစ်ပါလေ။သမရဘုတ်အစိုးရအနေနဲ့မတင်ငါရတဲ့ကျန်းဖက်သမားတွေကိုရှင့်နေကိုစားပြုခွင့်မပေးဘဲအမေရိကန်ရဲ့ဖက်တရားရုံးစနစ်မှာကြားနာခွင့်မပေးဘဲအချိန်ကန့်သတ်မရှိဖမ်းဆီးထားခွင့်ရှိတယ်ဆိုတဲ့အမိန့်အာဏာကိုလည်းလွန်ခဲ့တဲ့နှစ်နှစ်တုန်းကနိုင်ငံတော်တရားရုံးချုပ်ကနေပယ်ချခဲ့တာလေ။